ပြီးခဲ့တဲ့2021ဖေဖော်ဝါရီလတရက်နေ့စစ်တပ်အာဏာသိမ်းပြီးကတည်းကအခုချိန်ထိနှစ်နှစ်တာကာလအတွင်းမှာရေးလက်ဒေသတွေမှာပထမဆုံးဖြစ်ပေါ်လာတာကတော့လူဦးရေတိတိတသားကိုကြာဆင်းသွားတာပါပဲ။အဲဒီလိုရေးလက်ဒေသတွေမှာလူဦးရေကြာဆင်းသွားတဲ့အထက်မှာမှအရွယ်ကောင်းလူငယ်လူရွယ်တွေကအများစုဖြစ်ကြပါတယ်။အဓိကအဲဒီလူငယ်တွေကသာရေးလက်စိုက်ပျိုးရေးကိုလုပ်ကိုင်နေကြတာဖြစ်ပြီးမိမိတို့လယ်မြေရာမြေတွေကိုသွားရောက်အလုပ်လုပ်တဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ကြောင်းလှည့်လာတာနဲ့တွေ့ရင်ရိုက်နဲ့ဖမ်းဆီးခံရတာအသက်ဆုံးရှုံးတဲ့အထိပြစ်ကတ်ခံရတာတွေရှိပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေသကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကြေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးဖြစ်တဲ့ဦးတင်စိုးကအခုလိုပြောပါတယ
်လကူကမှအလုံသမားရှားရတဲ့အထဲမှာအခုလိုအနာဒိန်ဒီနောက်ပိုင်းဇာကူရတဲ့ချောင်းထဲမှာအလုတ်ကတော့လွတ်လပ်လပ်လုပ်လို့မရဘူးအခုချိန်မှာဒီစစ်ကြောင်းတွေလာပြီဆိုလို့ရှိရင်ပြေးရကိုယ့်အလုပ်ကိုထားခဲ့ပြီးတော့ရှောင်းတင်းရတွေ့ရင်လည်းတွေ့တယ်လို့ပြေးရင်လည်းပြေးပြန်တော့ပြစ်ပါကြောက်ပါမထင်တယ်လို့ဖန်ညက်ဖန်တယ်လူကောင်းလူဆိုးလည်းခွဲတာမဟုတ်အကျိုးအကြောင်းလည်းမေးလို့ပြောလို့ရတာလည်းမဟုတ်ဒါတဲ့ကြောင့်ကိုယ့်ရတဲ့ခြုံတဲ့ကိုလောက်ကန်ရတာ ड़ी မရှိကြတော့ဘူးအဲ့လိုကြောက်နေရတဲ့ကကိုယ့်ဒေတာကိုတချို့စွန့်ခွာပြီးတော့ဟိုအလုပ်သွားလို့လောရတဲ့ခါကျတော့အဲဒီကျိလက်ဒေတာတွေမှာလုံသမားတွေရှားတဲ့ပြဿနာတွေကိုရင်ဆိုင်နေရတာ
အဲ့ဒီလိုအခြေအနေတွေကြောင့်ကျေးလက်လူငယ်တွေဟာသူတို့ရဲ့ဇာတိရွာနဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုစွန့်ခွာပြီးမြို့ကြီးတွေအပါအဝင်ပြည်တွင်းကအလုပ်ကံရရှိနိုင်တဲ့ဒေသတွေထိုင်းအပါအဝင်အိမ်နီးချင်းနိုင်ငံတွေကိုတရားမဝင်သွားရောက်အလုပ်လုပ်ကံကြဖို့စွန့်စားထွက်ကုန်ကြပါတယ်။အဲ့ဒီအတွက်ပထမဆုံးရလဒ်ကတော့လေယာစိုက်ပျိုးရေးကဏ္ဍမှာလုံသားရှားပါးကုန်တာဖြစ်ပြီးအချိန်မီမစိုက်ပျိုးနိုင်အချိန်မီမရိတ်သိမ်းနိုင်ကြဘဲအကြီးအကျယ်ထိခိုက်မှုတွေဖြစ်လာပါတယ်။စေအနာတိထားတဲ့ကာလမှာလုံသားရှားပါမှုလိုပါပဲနောက်ထပ်ကြုံတွေ့ရတဲ့အခြေအနေတစ်ခုကတော့လောင်စာဆီဈေးတွေအစမတန်တက်တဲ့အတွက်ကြောင့်တပိုင်းတနိုင်လက်တွန်းထွန်ဆက်တွေအပါအဝင်လေယာသုံးဆက်ပစ္စည်းတွေကိုအသုံးမပြုနိုင်တော့ပါဘူးအဲ့ဒီလိုလေယာသုံးဆက်ပစ္စည်းတွေကိုမသုံးဘဲခေတ်အဆက်ဆက်သုံးလာတဲ့မီယိုဖလာခိုင်းနွားတွေကိုပြန်လဲအသုံးပြုမယ်ဆိုတော့လေအဲ့ဒီခိုင်းနွားတွေဟာလည်းအတော်ကိုရှားပါကုန်ပါပြီဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့လေမကွေးတိုင်းမင်းဘူးမြို့နယ်ကကိုယ်တိုင်လယ်သမားတူဖြစ်ပြီးလယ်သမားအရေးကိုဆောင်ရွက်နေတဲ့ဦးမြင့်နိုင်ကအခုလိုပြောပါတယ်
။ဆေးအနာတင်ပြီးတဲ့နောက်မှာတော့ကျွန်တော်တို့လေယာဉ်လုပ်ငန်းကဏ္ဍကအကြီးအကျယ်ကိုပဲထိခိုက်သွားပါတယ်ဆရာ။အဓိကကျွန်တော်တို့တောင်သူတွေမှာဘာကအခက်အခဲဖြစ်သွားလဲဆိုတော့ဆရာ73စီစီပေါ့ဆရာရဲ့73စီစီကလည်းအဆမတိုင်ပြတ်ဆုံးတင်မြင့်တက်သွားတယ်။ကျွန်တော်တို့လက်တွန်းထွန်ဆက်ကလေးတွေအဲ့လိုဆက်မှုပိုင်းနဲ့သုံးတာလေးတွေကတော့ဟိုဆိုင်ရည်ပြောရဲ့အနေနဲ့ကတော့73စီစီကြည်လာတဲ့အခါကျတော့ဒီဟာဆက်သမားတွေလည်းခောက်နေရတော့ပါဆရာရဲ့မားကအရင်တော့ဆိုဒီနွားရှင်းဆိုလို့ရှိရင်ဒီပါလုံးတွက်မယ်ဆိုရင်ရှင်း၄500လောက်အထိကိုရှိနိုင်တယ်ပေါ့အခုကတော့ဆရာတေဝါမှာအလွန်ဆုံးရှိလာမှာ15ရှင်းနဲ့မရှိခိုင်းနွားတွေလုံးဝကိုရှားပါသွားတဲ့အနေထားမှာလည်းရှိတာအမှန်ပါဆရာက
အဲ့ဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးဟာစစ်အာဏာသိမ်းပြီးနောက်ပိုင်းမှာစက်မှုလေယာအဆင့်ကိုမရောက်ရှိတဲ့အပြင်မူရင်းမီယိုဖလာကျွဲနွားနဲ့လူလုအားပေါင်းဆက်ထွန်ရဲစိုက်ပျိုးတဲ့လက်မှုလေယာအဆင့်ကတောင်မှရော့ကျသွားတယ်လို့ဆိုကြပါတယ်စစ်အာဏာသိမ်းတဲ့ကာလလက်ရှိအခြေအနေအထိနှစ်နှစ်တာကာလအတွင်းမှာတောင်သူလယ်သမားတွေအနေနဲ့နောက်ထပ်ရင်ဆိုင်ရတဲ့အခြေအနေဇိုးတစ်ခုကတော့တွင်းအားစုလို့ခေါ်ကြတဲ့ပြည်ပကနေတင်သွင်းတဲ့ဓာတ်မြေဩဇာမြေစီဈေးတွေအစမတန်ဈေးတက်ကုန်တာဖြစ်ပါတယ်အာဏာသိမ်းပြီးတစ်နှစ်အကြာမှတင်ပြည်ပကတင်သွင်းရတဲ့အဲ့ဒီဓာတ်မြေဩဇာမြေစီအိတ်တအိတ်ကိုတသိန်းဈေးပေါက်တဲ့အတွက်တောင်သူလယ်သမားအများစုဟာမိမိတို့ပိုင်လေယာမြေတွေကိုအပြည့်အဝမစိုက်တော့တာတချို့လဲအကုန်လုံးကိုမစိုက်တော့ဘဲပါလက်မြေအဖြစ်လွှတ်ထားလိုက်တယ်လို့ဆိုပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်မိမိပိုင်ယာမြေအလုံးကိုစိုက်ပျိုးခြင်းမရှိတော့ဘူးလို့မကွေးတိုင်းအတွင်းကတောင်သူကြီးတဦးကအခုလိုပြောပါတယ
်ဒီနေ့မြေဩဇာကြီးရဲ့ကြီးတော့တွက်ချင်မှမကြိုက်တာပါအကျုံးခံပြီးတော့မလုပ်ဘူးတကယ်လုံးကိုလွတ်တယ်အကျဲလုံးကျဲဦးဒီတိုင်းတက်တာအမားရည်နဲ့ဒါအခုဈေးလုံးနဲ့ဒါတော့အလုသမာဈေးမြေကြီးဈေးနဲ့ဒါတော့မကိုက်တော့အတော်ကိုရှုံးတယ်အကုန်ထွက်ထားတာမလုတ်ကြတော့ဘူးကွာအတွက်ချင်မကိုက်ဘူးအတွက်ချင်မကိုက်လည်းအာဒီဟာပြူကလုတ်တဲ့လူကိုမရှိတော့ဘူးရတာနဲ့ကုန်တာနဲ့မကိုက်တော့အဲ့အရာမလုတ်တော့ဘူးမလုတ်တော့ဘူး
တောင်သူတွေအနေနဲ့အဲ့ဒီလိုစိုက်ပျိုးမြေတွေကိုမစိုက်ပျိုးပဲပတ်လပ်ပြီးထားတာဟာတကယ်တော့ဥပဒေကြောင့်အရမညီညွတ်တာသိပေမဲ့အရှုံးခံပြီးမစိုက်ပျိုးတဲ့အပြင်သူတို့ကလည်းစိုက်ပျိုးစရိတ်အမတော်ကြီးထုတ်ချေးတာမျိုးကိုလည်းအာဏာသိမ်းပြီးတစ်နှစ်အကြာမှဒေသအတော်များများမှတိတ်မတွေ့ရတော့ပါဘူးတခါစိုက်ပျိုးရေးကရတဲ့ထွက်ကုန်သီးနှံတွေဟာလည်းဈေးကောင်းမရရှိတာဟာလည်းတောင်သူလယ်သမားတွေစိုက်ပျိုးရေးကိုစွန့်ခွာရတဲ့အချက်တစ်ချက်ဖြစ်ပါတယ် စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာလူထုအုံကြွားမှုကိုအပြင်းထန်ဆုံးအရက်ဆက်ဆုံးဖိနှိပ်လာခဲ့ရမှာစကိုင်းတိုင်းနဲ့မကွေးတိုင်းအေရော်ဒီမြစ်အနောက်ဘက်ပိုင်းမျိုးနယ်တချို့ကတူမီလက်လုတ်တနတ်အပါအဝင်ရရလက်နက်ကိုစွဲကန်ပြီးခုခံခဲ့ကြပါတယ်။အဲဒီလိုအခြေအနေတွေကြောင့်စစ်ကောင်စီတပ်တွေကလည်းကျေးရွာတွေကိုမိရှို့တာအပါအဝင်စိုက်ပျိုးကင်းတွေကိုဖျက်ဆီးတာရလာတဲ့သီးနှံတွေကိုမိရှို့တာတွေလုပ်တဲ့အတွေ့အဲဒီဒေသတွေဘက်ကစိုက်ပျိုးရေးလုပ်ငန်းတွေဟာမရေမရအခြေအနေမှာရှိပါတယ်။ဒါနဲ့ပတ်သက်ပြီးစကိုင်းတိုင်းချင်းတွင်းမြစ်ကံဘေးကကဏီမြို့နယ်ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်။
ဘောလုံးကစပွဲရဖြစ်နေတဲ့ခါကြတော့လေလေယာမီတချို့ကတော့ဆိုက်ရအောင်ဒီလိုအကွက်လက်ကြီးအကွက်လက်ကြီးအများကြီးပဲကြံရခဲ့တယ်။တချို့ဆိုလို့ရှိရင်လေရေတုံးရေစင်းတွေစစ်တပ်ကနေပြီးတော့မိလွယ်ရှုသွားပြီးတွေ့ရတယ်။ဘောစဘာပုံတွေရှုသွားတယ်တွေ့ရတယ်။ခုကတော့လေအနေနဲ့လာတော့ပြေးရတာပေါ့ဗျာ။လေယာမီအဓိကထားပြီးတော့မလုံနိုင်ဘူးအသက်ကြီးပြေးရတာဆိုတဲ့ခါကြတော့
ချင်းပြည်နယ်မှာလည်းဒေသအများပြားမှာစစ်အာဏာသိမ်းပြီးကတည်းကဒေသခံချင်းတိုင်းရင်းသားတွေဟာသူတို့ရဲ့မီယိုဖလာတောင်ယာလုပ်ငန်းကိုစွန့်ခွာပြီးစစ်ပြေးဒုက္ခသည်တွေအနေနဲ့အနည်းဆုံးအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုထွက်ပြေးကြရတယ်လို့အများအပြားဟာလည်းပြည်တွင်းဒုက္ခသည် IDP အနေနဲ့တောတောင်တွေထဲမှာပုံအောင်နေကြရပါတယ်တချို့လဲတောင်ယာလုပ်ငန်းကိုစစ်ကောင်စီတပ်တွေမသိအောင်ခိုးပြီးပြန်လုတာတွေရှိပေမဲ့လဲတောင်ယာစပားရိတ်သိမ်းခါနီးအချိန်မှာမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဆိုပါတယ်အလားတူရှမ်းပြည်နယ်မှာလဲရှမ်းပြည်တောင်ပိုင်း RCSS SSA နဲ့ရှမ်းပြည်မြောက်ပိုင်း SSPB SSA လက်နက်ကိုင်နှစ်ဖွဲ့တိုက်ပွဲတွေကြောင်းရောတောင်ပလောင် TNLA တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြတိုက်ပွဲတွေကြောင်းရောအဲ့ဒီနေရာကဒေသခံတောင်သူတွေမှာစိုက်ပျိုးရေးကောင်းကောင်းမလုပ်နိုင်ကြဘဲစစ်ပြေးနေကြရပါတယ်ဒါအပြင်စစ်ကောင်စီတပ်ဖွဲ့တွေနဲ့ KNU တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကရင်ပြည်နယ်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်မှာလည်းဒေသခံတွေဟာစိုက်ပျိုးရေးကိုစွန့်ခွာပြီးစစ်ပြေးဒုက္ခသည်တွေအဖြစ်ထွက်ပြေးနေကြရပါတယ်စစ်အာဏာသိမ်းပြီးနှစ်နှစ်တာကာလအတွင်းအဲ့ဒီလိုစိုက်ပျိုးရေးလုပ်ငန်းတွေတိုးတက်မှုမရှိပေမဲ့ကုလသမဂ္ဂမူရေးစေဝါတိုက်ဖျက်ရေးဌာန UNODC ရဲ့ပြီးခဲ့တဲ့လကထုတ်ပြန်ချက်အရမြန်မာနိုင်ငံမှာဘိန်းစိုက်ပျိုးမှုကတော့33ရာခိုင်နှုန်းတိုးတက်လာတယ်လို့ထုတ်ပြန်ထားပါတယ်။ဒါဟာဆိုရင်ဒေသတွင်းနိုင်ငံတွေကိုအကြီးအကျယ်ရိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာပါရှိပါတယ်ခင်ဗျာ။